စကိုင်းတိုင်းရင်းမာပင်နဲ့ဆာလင်ကြီးမြို့နယ်တွေမှာမိဘေးသင့်နေတဲ့ကျွေးရွာပေါင်း30ဝန်းကျင်လောက်ရှိတယ်လို့ကူညီနေသူတွေကပြောပါတယ်။မိဘေးသင့်ရွာတွေအတွက်ပြန်လည်ထူထောင်ရေးကူညီပေးနေတာတွေရှိနေပြီးစစ်ကောင်စီအဖွဲ့တွေနဲ့အနီးတစ်ဝိုက်မှာရှိနေတဲ့ရွာတွေကိုတော့ကူညီပေးဖို့ကအခက်အခဲတွေ့နေကြပါတယ်။ဒီအကြောင်းသတင်းပေးဖို့ချက်ကိုမဆုမုံပြပြပေးပါအောင်ခင်ဗျာ။
စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံတော်လှန်ရေးအင်အားစုတွေကြားမှာလက်နက်ကင်ပဋိပက္ခတွေအားကောင်းတဲ့နေရာတွေထဲမှာစကိုင်းတိုင်းတွေကအညာဒေသတွေလည်းပါဝင်ပါတယ်။လက်နက်ကင်ပဋိပက္ခတိုက်ပွဲအခြေအနေကြောင့်နေရွှန့်ခွာပြီးတော့ပြေးလွှာတိမ်းရှောင်နေကြရတယ်လို့တချို့ဒေသခံတွေမှာလည်းနေအိမ်တွေကမီးတဲကိုပါသွားလို့ရွာလုံးကျွတ်မီးဘေးသင့်နေရတဲ့အခြေအနေမှာရှိနေတာပါ။စကိုင်းတိုင်းရင်းမပင်မြို့နယ်ထဲမှာမီးဘေးသင့်နေတဲ့ကျေးရွာပေါင်းက10ရွာကျော်လောက်ရှိနေတယ်လို့ကူညီပေးနေသူတွေကပြောပါတယ်။ဒါပေမဲ့စစ်ကောင်စီတပ်ဖွဲ့တွေစခန်းချနေထိုင်တဲ့အနီးတစ်ဝိုက်ကကျေးရွာ900စီကိုတော့အကူအညီပေးနိုင်ဖို့ခန့်နေပြီးတော့ကျန်တဲ့ရွာတွေကိုသာလက်တလောစားသောက်ဖို့အတွက်လိုအပ်တာတွေကိုကူညီပေးနိုင်တာပါ။မိဘသင့်ပြည်သူတွေကိုစံစီနဲ့အခြေခံမီးဖို့ကြောင့်သုံးပစ္စည်းတွေလှူဒန်းခဲ့တဲ့အညာပစ်တိုင်းတောင်လေးများအဖွဲ့ကလည်းတချို့ရွာတွေကိုကူညီပေးနိုင်ဖို့အခက်တွေ့နေပုံကိုအခုလိုပြောပြပါတယ်
။ရင်းမပင်ကတရွာကတော့ဟိုဝေခဲ့ပြီပေါ့နော်ဒါမဲ့ရင်းမပင်နဲ့ကဏီအဆက်မှာပေါ့နော်ချင်းချင်းချင်းကန်ဘေးနဲ့နီးတဲ့အဲ့ဒီရွာတွေကကြတော့သူတို့ကဟိုအထိုင်စခန်းချထားတယ်ပေါ့နော်အဲ့ဒီဟိုဟာတစ်ကွင်းကိုဟိုယူထားတဲ့အတွက်ကြောင့်မို့လို့လေတက်ဆွဲထားတယ်ပေါ့နော်အဲ့လိုကြတော့ကျွန်တော်တို့ကအဲ့ဘက်တွေတော့မသွားရဘူးဗျမသွားနိုင်ဘူးဆိုတာကသူတို့အဲ့ဘက်နဲ့နီးတဲ့ရွာတွေဆိုတော့ကြတော့လေကျွန်တော်တို့ဒီစစ်ကြောင်းတွေပါညာလဲမကြခဏထိုးနေတဲ့အတွက်ကြောင့်မို့အဲ့ဘက်အခြေအနေကတော့ကျွန်တော်တို့မသိဘူးပေါ့နော်ဒါမဲ့ကျန်တဲ့ရွာတွေကကြတော့ကျွန်တော်တို့ဒီမီးဘေးသင့်ပြည်သူတွေကိုဒီမြန်ဖွဲ့စည်းကြတယ်လူကြတာတွေတွေ့တယ်ဗျ
ရင်းမပင်မြို့နယ်ထဲမှာအရင်တုန်းကမီးရှို့ခံထားရတဲ့ရွာတရာကတော့ပြန်အခြေချနေနိုင်ပြီလို့လည်းပြောပါတယ်စကိုင်းတိုင်းတွေကနောက်ထပ်မီးဘေးသင့်ရွာတွေထဲမှာစလင်းကြီးမြို့နယ်မှာလည်းကျေးရွာပေါင်းက18ရွာရှိနေပါတယ်မီးရှို့ခံလိုက်ရတဲ့အင်ဂျီပေါင်းက100ကျော်အထိရှိနေတာပါ
မီးဘေးသင့်ကျေးရွာပေါင်းကတော့ဟို18ရွာရှိတယ်ဟိုကဟိုရှို့ခံလိုက်ရတဲ့အင်ဂျီပေါင်းကတော့ကျွန်တော်တို့100ကျော်ပေါ့နော်ကျွန်တော်တို့အခုအညာပြတိုင်းတော်လေးများကဟိုကူညီထားတဲ့ရွာကတော့408အိမ်ပြဟိုတနေ့အိမ်ကြီးကတော့ကျွန်တော်တို့ဒီအညာပြတိုင်းတော်မပေါ်ပေါက်ခင်ကဟိုရှို့ထားတဲ့ရွာတွေဆိုတော့ကျွန်တော်တို့အခြေကျသွားတဲ့အတွက်ကြောင့်အဲ့လိုအခြေအနေတွေရှိပါရဲ့ဗျဟုတ
်စကိုင်းတိုင်းရင်းမပင်တဲ့ဆလင်းကြီးကမီးဘေးသင့်ရွာတွေမှာဒေသခံတွေကိုကူညီပေးနေတဲ့အဖွဲ့တွေရှိပေမဲ့တချို့ရွာတွေကတော့အခြေချနိုင်မှုခက်ခဲနေပါတယ်စစ်ကောင်စီတပ်ဖွဲ့တွေအနီးအနားမှာရှိတဲ့ရွာတွေကိုတော့အကူအညီပေးသူတွေသွားနိုင်မှုအခက်ကြုံနေကြတာပါမီးဘေးသင့်ပြည်သူတွေအခြေချနေထိုင်ဖို့အကူအညီတွေအပြင်စားသောက်ဖို့အတွက်ကိုလည်းအကူအညီတွေကအရေးပေါ်လိုအပ်နေတာပါစကိုင်းတိုင်းထဲမှာတော့စစ်အုပ်ချုပ်ရေးအာဏာကျင်ညာထားတဲ့စစ်တပ်မြို့နယ်ရင်းမပင်တဲ့ဆလင်းကြီးလည်းပါဝင်ပါတယ်ရှင်